ဒီကလေးလုံးနှစ်30မြောက်အခမ်းအနားပြင်ဆင်မှုအခြေအနေလေးတွေလေဆရာဘယ်လိုများတွေ့မြင်ထားရလဲ
ဟုတ်ဒီကနေ့ကျွန်တော်တို့သွားတော့ဒီရန်ကုန်တက္ကသိုလ်ရဲ့အပန်းဖြေခန်းမှာပေါ့နော်အာစီရဲမှာဆိုရင်ပြာခန်းနေကျွန်တော်ပြင်ဆင်ထားပါတယ်အထူးသဖြင့်ကျောင်းသားသမဂ္ဂပြာခန်းနေနောက်က EPSDF နိုင်ငံရေးကျင်းသားပြာခန်းစသဖြင့်ပြာခန်းနေကိုပြထားပြီးတော့တမိုင်းမှာကျောင်းသားတွေရဲ့အရေးနဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တဲ့တပ်ပုံကြီးကျွန်တော်တွေ့ထားတယ်နောက်ပြီးတော့ဝိစာခန်းမှာတော့ဟော့ပြော့ပွဲတွေလုပ်နေပါတယ်ဒီဟော့ပြော့ပွဲဆွေးနွေးပွဲတွေပေါ့နော်ဆွေးနွေးပွဲဆိုရင်မှလူတိုင်းကပါဝင်နိုင်မှုအတွက်အဲ့တော့ဒီဝိစာခန်းမှာအတွင်းမှာတော့သူတို့ကောင်းပြင်လိုက်ဆွေးနွေးမှုတွေသူတို့လှုပ်ဆောင်နေပါတယ်ခင်ဗျာဒီဖြတ်တမ်းမှုအတွေ့အကြုံတွေတိုင်းနာရေးနဲ့ဒီဖက်ဒရယ်ရေးစတဲ့ကောင်းစဉ်တွေသူတို့တိတိလှုပ်ဆောင်ထားတယ်ဒီနေ့နဲ့မနေ့ပြန်ကဆွေးနွေးပွဲ၃ခုကိုသူတို့အကောင်းဆုံး၃ခုတိခါတာဆွေးနွေးမယ်ရှင်းရနေမှာတော့အဲ့ဒီဆွေးနွေးပွဲကနေအတိတ်ချုပ်ရရှိလာတဲ့အချက်တွေကိုသူတို့ပြန်လည်တင်ပြပြီးတော့ဒါကိုဘယ်လိုမျိုးကျွန်တော်တို့ရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ပေါ်ချမလဲဆိုဆွေးနွေးရတဲ့ဘောမျိုးတော့ရှိနေပါတယ
်ပြီးခဲ့တဲ့ဂွေတုအခမ်းအနားကျင်းပကြတဲ့အချိန်တုန်းကလည်းထုတ်ပြန်ကြေညာချက်မှလည်းရှိခဲ့ဘူးလေဆိုတော့ဒီနှစ်မှလည်းဒီလိုထုတ်ပြန်ချက်တွေပါကြီးလည်းလုံးမဲ့သဘောမျိုးပေါ့ဆရာ
ဟုတ်ပါတယ်ခင်ဗျာဒီနှစ်ကတော့ပြီးခဲ့တဲ့ဟိုတုံးတက်မှုတွေပုံပြီးတော့ညားမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်လည်းကျွန်တော်နှစ်ပေါင်း30အတွင်းမှာတင်ငန်းစာယူစီအိုင်လည်းအများကြီးပဲအချိန်နှစ်မှလည်းအောင်မြင်ရတာမကဘဲနဲ့ကြာဆုံးရတဲ့ချက်တွေအခုတတိမအောင်မြင်သေးတဲ့ချက်တွေအများကြီးရှိတဲ့အတွက်တုံးတက်မှုတွေကတော့တော်တော်များများလုပ်ဖြစ်ပါမယ်အဲ့ဒါကိုအခြေခံပြီးတော့ဒီလိုမျိုးဆက်ရှိဆက်သွားမလဲဆိုတာကတော့ဒီရှိရနေမှာတို့ဆွေးနွေးကြမယ်တော်မျိုးရှိပါတယ်ခင်ဗျာ
ဆရာကလည်းချစ်လေးလုံးရေးတော်ပုံမှာပါဝင်ပတ်သက်ခဲ့ဘူးတဲ့ဒုတိယလည်းဖြစ်ခဲ့တယ်ဗောလေဒီနှစ်30ကာလအတွင်းမှာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးရှောက်နေတဲ့ဒီလန်းဆိုတာချင်းနေဘလောက်ထိအတိုင်းအတာလေးများဟိုရောက်နေပြီလို့ပြောနိုင်မလဲ
ကျွန်တော်ရှင်းလေးလုံးတို့မှာတော့ဒီပါတီအာဏာရှင်စနစ်26နှစ်ကိုအမြင့်ချုပ်ဖို့အတွက်ကျွန်တော်တို့တိုက်ပွဲဝင်နေတာပါတီစုံဒီမိုကရေစီကိုတောင်းဆိုခဲ့ကြတယ်အခုဒီကာလမှာကျွန်တော်တို့ပါတီစုံဒီမိုကရေစီဆိုတဲ့ရွေးကောက်ပွဲကြီးကျင်းပနိုင်ခဲ့တယ်ဒါတွေကတော့ဒီအောင်မြင်မှုတွေပေါ့နော်ဒါပေမဲ့ကျွန်တော်တို့ယီမန်ထားသောလူတိုင်းလူတိုင်းအခြေခံလူခွေရရှိနေစစ်မှန်သောဒီမိုကရေစီထုံးလာရေးကိုတော့တွားဖို့အတွက်ကျွန်တော်တို့အဲ့လောက်ဒီလမ်းကြောင်းမမှန်သေးဘူးခင်ဗျဒီပွဲတွေဖြစ်နေတော့မယ်တစ်ချိန်တည်းမှာပြည်သူလူထုကဖိနှိပ်တဲ့ဥပဒေအအောက်မှာအဖြစ်ပေးခံထိနေတာတွေဒါနဲ့တရားစွဲခံထိနေတာတွေကျွန်တော်ရှိနေတော့မယ်ဒီမိုကရေစီအရာလှုပ်ဆောင်နေပြောရင်ကိုရွေးချယ်ထားသောကိုယ်စားလှယ်များနဲ့သာပါဝင်မှာပြည်သူဆိုရဖြစ်ရမယ်ဒါပေမဲ့အလုံးပြည့်ရဲ့အတိုင်းပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ထိချုပ်မှုနဲ့လွှမ်းမိုးမှုအောက်မှာပြည်ဝမရရှိသေးသလိုစစ်တပ်အပါအဝင်နောက်ကျွန်တော်တို့တချို့သောလှုပ်ဆောင်မှုတွေအပိုင်းတွေမှာဆိုလို့ရှိရင်လည်းအခြေခံဒီမိုကရေစီအခွင့်အရေးတွေကိုထိခိုက်နေတဲ့အနေအထားမျိုးရှိနေတော့မယ်။အောင်မြင်ခဲ့တာရှိတယ်လို့ကျွန်တော်တို့ဖြတ်သားမှခီးရလည်းမပြီးသေးဘူး။ကျွန်တော်ရှိမှစိန်ခေါ်မှုအစ်စ်တွေကလည်းဆက်လို့ရင်ဆိုင်နေရတယ်။ဆွေးနွေးရမယ့်တိုက်ပွဲတွေ၊ညှိနှိုင်းရမယ့်တိုက်ပွဲတွေ၊ဒါတွေကတော့ကျွန်တော်တို့ဖြစ်ချင်တဲ့အတိုင်းဖြစ်ဖို့အတွက်အများကြီးကျွန်တော်တို့ကြိုးစားရအောင်နဲ့အချိန်ကြီးကလည်းစိန်ခေါ်မှုအစ်စ်တွေအများကြီးကြုံတွေ့နေရပါတယ်
။ရှစ်လေးလုံးအဲ့ဒီအချိန်ကာလကိုမမီခဲ့တဲ့လူစားတစ်တွေကိုရောဆရာဘယ်လိုများတိုက်တွန်းချင်ပါလဲဆရာ။
တမိုင်းဆိုတဲ့ဟာကကျွန်တော်တို့အဲ့ဒီကာလကိုပြည်စရာမလိုပါဘူး။တမိုင်းကိုကျွန်တော်တို့လေ့လာဖို့လိုအပ်တယ်လို့တမိုင်းကိုစမ်းစစ်တတ်ဖို့ရတင်ငန်းစာယူတတ်ဖို့အရင်ရည်ကြည့်ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်း60မိနစ်တုန်းကမမွေးခဲ့ပါဘူး။ဒါပေမဲ့60မိနစ်တုန်းကဒီဥနေဝင်အစိုးရဆိုးရတက်လာတဲ့ချိန်မှာဘလို့အာနာသိင်းရလဲဘလို့မျိုးယဟန်ပြည်သူတွေပေါ်မှာချုပ်ခွင်းရလဲဆိုတာကျွန်တော်မမှီပေမဲ့ကျွန်တော်တမိုင်းကိုလေ့လာခဲ့တယ်။အဲ့ဒီလေ့လာခဲ့တဲ့တမိုင်းကြီးရဲ့လေ့လာမှုကြီးကြောင့်88ဆိုတာဖြစ်ခဲ့တာပါ။အဲ့တော့88ကိုပြည်စရာမလိုပါဘူး။မျိုးဆက်ဆိုတာတကယ်ယူနေတဲ့အင်နာရှိပါတယ်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုအမှန်တိုင်းလေ့လာဖို့ရယ်သင်ငန်းစာကောင်းကောင်းကြည့်တတ်ဖို့အတွက်လိုအပ်ပါတယ်အကြောင်းမှသူရှင်ကုစုခွတောင်းအလံကြီးအကြောင်းနိုင်ရမှာကျွန်တော်တို့ဒေါအောင်လံကိုစိုက်ထူနိုင်ခဲ့တယ်ဒါဒီနေ့ရထူကြချက်ပေါ့အကြောင်းနဲ့မှာကျွန်တော်တို့တရားဟောခဲ့တဲ့နေရာမှာပြန်ပြီးတော့အခမ်းအနားတွေလုပ်နိုင်တယ်ခွတောင်းစိတ်သက်ဆိုတဲ့မတရားမှုကိုစန့်ကျင်မယ်ကိုယ့်ရဲ့တိုင်းပြည်အတွက်အသက်ပေးမယ်ဆိုတဲ့စိတ်သက်တည်တော့လူငယ်တိုင်းရဲ့နှလုံးသားထဲမှာအမြဲတမ်းဒေါအောင်လံလိုပဲစိုက်ထားဖို့တော့တိုက်တွန်းလိုပါတယ်အတိပေးလိုပါတယ်
ဆရာဦးအောင်မင်းခုလိုပြကြပြတာကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်